အမေရိကန်နှစ်တော်နှစ်မှာနှစ်တော်အမှအနည်းဆုံး16ဦးကိုဗစ် -19 အကူးဆက်ခံနေရပါတယ်။ Republican Party က10ဦးနဲ့ Democratic Party က10ဦးမှာအကူးဆက်ခံနေရတာဖြစ်ပြီးနောက်ဆုံးရောဂါပိုးတွေ့ခဲ့သူကတော့ယူတာပြည်နယ်အထက်လွှတ်တော်မှ Mike Lee ဖြစ်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်။တောက်ချာနေကသမ္မတ Donald Trump မှာ COVID-19 အကူးဆက်ခံနေရတယ်လို့ကြေညာချက်ထွက်လာပြီးနိုင်ပန်းတဲမှာပဲအသက်49နှစ်ရွယ် Republican အထက်လွှတ်တော်မှမက်ကလီမှာလည်းဒီရောဂါအကူးဆက်ခံရတယ်လို့ကြေညာခဲ့တာပါ။ Connecticut ပြည်နယ်ကအသက်49နှစ်အရွယ် Democrat မှာ Johanna Hinch ကလည်းသူ့မှာဒီရောဂါအကူးဆက်ခံရတာကြောင့်14ရက် Quarantine လို့တရားခွဲနေမှာဖြစ်ကြောင်း September 20ရက်နေ့မှာကြေညာခဲ့တာပါ။